စကိုင်းတိုင်းတောင်ဘက်စကိုင်းခရိုင်စရောင်မြို့မှာဒီစစ်တပ်နဲ့ဒေသကာကွယ်ရေးတပ်ဖွဲ့တွေ၃ရက်ဆက်တိုက်တိုက်ပွဲပြင်းထန်ခဲ့ပြီးနေအိမ်ယာနဲ့ချီမီးရှို့ခံရကဒေသခံတွေတင်းရှောင်နေရပါတယ်။အရသာအများပြားလည်းဖမ်းဆီးခံရရတယ်လို့ပြန်လည်လွတ်မြောက်လာခြင်းမရှိသေးဘူးလို့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။စရောင်မြို့နယ်တွေကအခြေအနေနဲ့ပတ်သက်ပြီးကိုရဲမွန်ပြောပြပေးပါဦးခင်ဗျာ။
စကိုင်းတိုင်းတဲကစရောင်မြို့အနီးကျေးရွာရိနာမှာဇွန်လ23ရက်ကနေ25ရက်အထိနယ်မြေရှင်းလင်းရေးလုပ်နေတဲ့စစ်တပ်နဲ့ကာကွယ်ရေးအဖွဲ့တွေကြားအပြန်အလှန်ပစ်ခတ်ပြီးတိုက်ပွဲတွေပြင်းထန်ခဲ့တာပါစစ်တပ်ဟာဝက်လက်မြို့နယ်ဘက်ကနေစရောင်မြို့ဘက်ကိုစစ်ကြောင်းထိုးနယ်မြေရှင်းလင်းရေးတိုက်ပွဲတွေဖြစ်ခဲ့တာလို့ကာကွယ်ရေးအဖွဲ့တွေကပြောပါတယ်တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ဇီရိုကြောက်ကြားတပ်ဖွဲ့ကတာဝန်ရှိသူကိုတက်ကြီးကအခုလိုပြောပါတယ်
ကျွန်တော်73ရက်နေ့မနေ့ကဆက်ပြစ်ပါ73ရက်နေ့ဆက်ပြစ်ပြီး25ရက်နေ့ထိခိတွေ့တိုက်ပွဲကျွန်တော်တို့3ချိန်ဖြစ်ပါတယ်ကွာဒီစရောင်လောက်ဖက်တန်းပေါ့နော်အဲတာဇင်ဘက်ကိုကျွန်တော်73ရက်နေ့မှာထိုးလာပါတယ်ကျွန်တော်တာဇင်မှာစပြီးခိတွေ့တိုက်ပွဲဖြစ်တယ်73ရက်နေ့မနေ့ပိုင်းစင်လာကြီးလောက်ကစပြီးတော့ပေါ့နော်အဲ့ပါလေသူတို့74ရက်နေ့မှာတာဇင်လာမှာပဲတခါနီးလာမှာပဲတိုက်ပွဲတစ်ပွဲဆက်ပြစ်တယ်ကွာ75ရက်နေ့မှာကျတော့အဲပေါ့မဘက်ကိုကျွန်တော်တို့ကထိုးလာတယ်အသက်တက်နေတယ်ကျွန်တော်တို့အသက်မပြတ်ပြစ်တဲ့ချိန်မှာ75ရက်နေ့တိုက်ပွဲတော့လာပါတယ်ကျွန်တော်တို့ဘက်ကအားတာအများကြီးတာခဲ့တယ်ပေါ့နော်
ကုန်းရတာတိုက်ပွဲအတွင်းစစ်ကောင်စီဘက်ကအကြအဆုံးရှိတယ်လို့ကာကွယ်ရေးအဖွဲ့တွေဘက်ကပြောပေမဲ့တေဆုံးဒဏ်ရာရတာနဲ့ပတ်သက်လို့တော့ VOA ကတိကျအတိမပြုနိုင်သေးပါဘူး။ကာကွယ်ရေးအဖွဲ့တွေဘက်ကဇီရိုပြောက်ကြားတပ်ဖွဲ့စရောင်မိုးချိုတပ်ဖွဲ့နဲ့နဂနီတပ်ရင်းကြောက်စဲတို့ကပူးပေါင်းတိုက်ခိုက်ခဲ့ပြီးအဖွဲ့ဝင်အချို့ထိခိုက်ဒဏ်ရာရခဲ့တယ်လို့လည်းကာကွယ်ရေးအဖွဲ့တွေဘက်ကပြောပါတယ်။တိုက်ပွဲဖြစ်ပြီးနောက်အင်ဂျီ900နီးပါးရှိတဲ့တာဇင်ကျွော်ကနေအိမ်900နီးပါးမီးလောင်ကျွမ်းခဲ့ပြီးပေါင်းမမြောက်ရွာ100လုံးနီးပါးနဲ့ပေါင်မတောင်ရွာကနေတဝက်နီးပါးလဲမီးရှို့ခံခဲ့ရတဲ့အတွက်မီးလောင်ကျွမ်းခဲ့ရပါတယ်။ဒါအပြင်အရက်သား40နီးပါးကိုလည်းစစ်ကောင်စီကဖမ်းဆီးခေါ်ဆောင်သွားတယ်လို့သတင်းခရင်ပြည်သူ့လုံခြုံရေးအဖွဲ့အတော်ဝင်ရှိသူတို့ကအခုလိုပြောပါတယ်
။လွန်ခဲ့တဲ့2ရက်ကပေါ့နော်တာစင်ကြီးပါ။အဲတာစင်ကြီးပါကိုမီးဝင်ရှို့သွားပါတယ်။အဲ့တော့မီးရှို့သွားတာတော့အင်ဂျီ900နီးပါးပါသွားပါတယ်ခင်ဗျာ။မနေ့ကပေါ့နော်ပေါင်မမြောက်ရွာပေါ့မတောင်သားတွေကိုမီးရှို့သွားပါလေခင်ဗျာ။ဟုတ်ဟုတ်အင်ဂျီကတော့ပေါ့မမြောက်ရွာတော့တရွာလုံးညီပါကုန်သွားပါလေ။နောက်တစ်ခါပေါ့မတောင်သားတော့တဝက်ကျော်ကျော်ကုန်သွားပါလေခင်ဗျာ။နေရာတော့ဟိုပါပေါ့နော်ချူကြလည်းဟိုချားရွာကိုပြေးသွားတယ်။ဟိုနဲ့ဆွေမျိုးနီးစပ်တွေခင်မင်းနဲ့လူတွေကနေတယ်ချူမှာကြလည်းအဲတော့ပြေးလာရင်တော်တဲ့တောင်တဲ့မှာအဲကိုယ်တည်းအဆင်ပြေနိုင်တဲ့နေရာမျိုးပဲနေနေရပါလေကြ။လူသားတိုင်းဖြစ်ကစားကန်ဖြစ်ဖမ်းထားတာလည်းအယောက်40ကျော်လောက်ရှိပါတယ်ခင်ဗျာအဲအဲ့မှာတော့အယောက်40လောက်ကနှစ်ယောက်လောက်ပဲပြန်လာပြန်လို့သေးတယ်ပေါ့ဗျာ
စရောင်မျိုးနယ်တွေကကြေးရော်တွေမှာအရင်ကလည်းတိုက်ပွဲတွေဖြစ်ပြီးနေအချို့မီးရှို့ခံရတာရှိခဲ့ပေမဲ့အခုလောက်နေအများအပြားမီးရှို့ခံရတာမရှိဘူးလို့ဒေသခံတွေကပြောပါတယ်နေအများအပြားမီးရှို့ခံရတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မရှိသေးပါဘူးလက်ရှိအချိန်မှာတာစင်ပေါင်မတောင်ရွာမြောက်ရွာအပါအဝင်အနီးနားကကျေးရွာငားရွာနီးပါးကထောင်ထဲချီတဲ့ဒေသခံတွေဟာဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရပါတယ်ခင်ဗျာ။